နယူးယောက်ကုလသမဂ္ဂရုံးချုပ်မှာတင်းနာနေကကျင်းပခဲ့တဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးရှိတ်ခါစီနာကရောညာဒုက္ခတွေဆိုင်ရာပြဿနာကိုတင်ပြခဲ့ပါတယ်။ဒီပြဿနာအဆုံးသတ်နိုင်ရေးရောညာတွေပေါ်ခွဲခြားဆက်ဆံမှုတွေခွဲခြားဆက်ဆံတဲ့ဥပဒေတွေမူဝါဒတွေဖယ်ရှားပေးတာအပအဝင်အချက်၃ချက်ကိုလှုပ်ဆောင်ပေးဖို့လည်းသူကပန်ကြားလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုဒေါက်ခင်မြတ်သက်ကပြောပြမှာပါ။
ခန္ဓာဆက်သုံးချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတနင်္လာနေ့ကဒုက္ခသည်များဆိုင်ရာအဆင့်ငယ်အရာရှိများအစည်းအဝေးကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂန်ဒီကဦးဆောင်ကျင်းပခဲ့တာဖြစ်ပြီး High Level Event on the Global Compact on Refugees, A Model for Greater Solidarity and Cooperation ကမ္ဘာ့တောင်းဒုက္ခသည်ဆိုင်ရာတပါးရင်းရပ်တည်ပူးပေါင်းဆောင်ရွက်တဲ့ပုံစံအတွက်ကမ္ဘာ့ဘဏ်အပါအဝင်အဆင့်ငယ်ပုဂ္ဂိုလ်တွေပါဝင်တဲ့ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးရှိတ်ဟာစီနာကသူ့နိုင်ငံမှာအင်္ဂလိပ်နိုင်ငံဘက်ကနေလာတဲ့ဒုက္ခသည်တပန်းချော်ကိုလက်ခံရတဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်
။ Now in Bangladesh we are faced with the largest force movement
ဘင်္ဂလားဒေ့ရှ်နိုင်ငံအချင်းတူတူလေးတွေမှာလူကြီးတက်တက်မှတပန်းကိုလက်ခံလိုက်ရတာပါ။သူတို့ဟာရာစုနှစ်နဲ့ရှိနေခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်တွေကအတင်းကြောင်းရွှေ့ရခံရတဲ့စိတ်ဒဏ်ရာရနေတဲ့ရိုဟင်ဂျာတွေဖြစ်ပါတယ်။
ဒီဒုက္ခတွေကိုနေထိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကမြေအကပေါင်း6000ကျော်ပေးထားရတဲ့အပြင်သူတို့အတွက်အခြေခံလိုအပ်ချက်တွေကိုပါဖြည့်ဆည်းပေးနေရတာမို့ဒီဒုက္ခတွေပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဆင်ခေါမှုကြီးတဲ့ဖြစ်နေတယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာချမ်းသာတဲ့နိုင်ငံတစ်နိုင်ငံမဟုတ်ကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကနေလူမှုရေးစီးပွားရေးနဲ့တဘာဝအဝင်းကျင်လို့အရင်းမြစ်တွေသာမကလူသားအရင်းမြစ်တွေကိုပါပေးဆံနေရပြီးတာဝန်ယူနေရတဲ့အတွက်နိုင်ငံတကာကလည်းအကူအညီပေးကြဖို့လည်းပန်ကြားခဲ့ပါတယ်
။ The international partners especially on UN agencies have been helping the refugees.
နိုင်ငံများနဲ့ဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကရိုဟင်ဂျာတွေကိုအကူအညီပေးနေကြပါတယ်။ဒါပေမဲ့လက်ရှိမှာ2018အတွက်ကုလသမဂ္ဂတုံ့ပြန်ဆောင်ရည်ရည်ပြည်ထောင်စုမှုအစီအစဉ်မှာလိုအပ်တဲ့ငွေပမာဏက American Dollar 1950ဖြစ်ပေမဲ့အခုချိန်ထိ33,000,000လုံးလာရထားပါသေးတယ်။
ဝန်ကြီးရင်းနဲ့သူတို့ဒဏ်ခံရတဲ့ဝင်းချင်ကတခြားတိုင်းဝိုင်းတွေအတွက်နိုင်ငံတကာကလည်းမျှဝေခံစားတာဝန်ယူလိုတဲ့စိတ်ဓာတ်နဲ့လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးမှုအထောက်အကူတွေကိုနိုင်ငံတကာအတိုင်းဝိုင်းကလည်းပေးရမယ်လို့တက်ဆထားကြောင်းလည်းပြောပါတယ်။ဒါအပြင်ဒီဝန်ကြီးပြဿနာအဆုံးသတ်ရှင်ရဲ့အတွက်အချက်၃ချက်ကိုပါဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးရှိတ်ခါစီနာကကုလသမဂ္ဂမှာအခုလိုတင်ပြခဲ့ပါတယ
်။ I would like to share three recommendations. First, Myanmar must abolish discriminatory laws, policies, and practices against
Rohingya. ပထမအချက်အနေနဲ့မြန်မာဘက်ကမှန်မှန်ကန်ကန်နဲ့အချင်းချွဲပဲရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုရှိတဲ့ဥပဒေတွေမူဝါဒတွေနဲ့လုံဆောင်မှုတွေကိုဖျက်သိမ်းပြီးသူတို့ကိုအကျဉ်းချောင်းရွှေ့စီတဲ့အကြောင်းရင်းကိုထုတ်ဖော်ပြောဆိုဖို့ပါ။ဒုတိယတစ်ချက်ကရိုဟင်ဂျာအလုံးအစင်ပြေစင်နဲ့ဝမ်းကျင်ချက်ကိုဖန်တီးပေးဖို့ယုံကြည်မှုတည်ဆောက်တာ၊ရပိုင်ခွင့်တွေအကာအကွယ်ပေးဖို့အာမခံချက်ပေးတာနိုင်ငံသားပြည်ဖို့လမ်းဖွင့်ပေးရတဲ့ဖြစ်နိုင်ရင်တခြားနိုင်ငံသားအလုံးကိုအကာအကွယ်ပေးဖို့လုံခြုံတဲ့ zone တစ်ခုဖန်တီးပေးဖို့ဖြစ်ပါတယ်။တတိယချက်ကတော့အထူးသဖြင့်ကုလအချက်လက်ရှာအဖွဲ့ရဲ့အကြံပြုချက်အတိုင်းရိုဟင်ဂျာတွေပေါ်ကျူးလွန်သူတွေကိုတာဝန်ခံတာဝန်ယူမှုနဲ့တရားပြတ်တမှုရှိစေဖို့လုပ်ပေးပြီးသူတို့အပေါ်နောက်ထပ်ရက်စက်တဲ့ရာဇဝတ်မှုတွေကျူးလွန်မလာအောင်အကာအကွယ်ပေးဖို့ဖြစ်ပါတယ်။
ပြည်ထောင်စုနဲ့အောက်ကုလားရဲမှာအာဆာရင်ဂျာတပ်ဖွဲ့ဖွဲ့တက်ခဲ့မှုကြောင့်လုံခြုံရေးတပ်သားတွေတည်ဆုံခဲ့ရတဲ့နောက်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြင့်ရှင်းလင်းမှုတွေလုပ်ခဲ့တယ်လို့တင်းနယ်ချီတဲ့ရင်ဂျာတွေလည်းအင်္ဂလိပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါဒီလိုနေမြင့်ရှင်းလင်းလှုပ်ဆောင်ရမှာလူတပ်မှုမတင်းချင်မှုနဲ့နေမြင့်မီးရှို့တာလို့လူခွင့်ချိုးဖောက်မှုတွေစစဝဝကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေအဖွဲ့ကလည်းတင်ပြခဲ့ပြီးမြန်မာဘက်ကတော့ဒါကိုလက်မခံနဲ့ဒါဟာအကြမ်းဖက်သမားတွေကိုနှိမ်နင်းတာဖြစ်ကြောင်းပြောဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုမြန်မာအစိုးရကလက်မခံပြီးနဲ့သူတို့နေရပြန်ရေးအတွက်2018ခုနှစ်မှာပဲဘင်္ဂလားဒေ့ရှ်နဲ့သဘောတူလက်မရေးထိုးလှုပ်ဆောင်နေတာဖြစ်ပါတယ်။ဒုက္ခသည်တွေဌာနပြန်ရေးမှလက်ခံဖို့အတွက်အသင့်ဖြစ်နေပြီလို့မြန်မာဘက်ကပြောပေမဲ့နိုင်ငံတကာကတော့မြန်မာနိုင်ငံဟာဒုက္ခတွေပြန်လက်ခံရေးအတွက်အသက်မဖြစ်သေးဘူးလို့ပြောဆိုနေကြတာပါ။အခုကျင်းပနေတဲ့83ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံမှာပဲခြေစပရင်းနေကြရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနိုင်ငံပြောကြားဖို့ရှိပြီးအဲ့ဒီအချိန်မှာရွန်ဂျာပြတ်တာအဆုံးတိုက်ထပ်ပြီးတင်ပြမယ်လို့ညွှန်လင်းရပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးနီကီဟေလီကလည်းရွန်ဂျာရဲ့မြန်မာနိုင်ငံကိုလုံခြုံစစ်ချစွာပြန်ပို့နိုင်ရေးအတွက် ဘယ်လိုလုပ်ဆောင်ရမလဲဆိုတာကိုနည်းလမ်းရှာဖို့အခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းဝန်ကြီးများအဆင့်ဆယ်ရုပ်ပွဲမှာတင်ပြမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။